လေးစားရတဲ့သောတာရှင်များရှင်နိုင်ငံရေးသမားတွေကသူတို့တကူရေးလွတ်မြောက်မှုအတွေ့အကျဉ်းကျခံရစရာမရှိပါဘူးပြည်သူလူထုစင်းရဲဒုက္ခခံရတာတွေအာဏာပိုင်တွေရဲ့ဥပဒေမဲ့လူထုအပေါ်အနိုင်ကျင့်မှုတွေရပ်တန့်သွားအောင်အာဏာပိုင်တွေစီတောင်းဆိုတင်ပြခဲ့လို့ဖိနှိပ်မှုအောက်ကနေရုံးကန်တိုက်ပွဲဝင်ခဲ့လို့သာအကျဉ်းကျခံရခြင်းဖြစ်ပါတယ်အကျဉ်းထောင်တွင်းကြပြန်တော့လဲအသက်ရှင်ရပ်တည်နိုင်ဖို့တဘာဝတရားကိုရောအာဏာပိုင်ကိုရောခုခံကာကွယ်ရပြန်ပါတယ်စေဝါမပြည့်စုံတဲ့စေကူတမှုမပြည့်စုံတဲ့အစာအာဟာရမပြည့်စုံတဲ့အကျဉ်းထောင်တွေတဲကနိုင်ငံရေးအကျဉ်းသားများနီးတူငှက်ဖြားဒေသဖြစ်တဲ့ကလေးအကျဉ်းထောင်တွေကနိုင်ငံရေးအကျဉ်းသားတွေဖြတ်တန်းရတဲ့ထောင်တွင်းအခြေအနေကိုကိုစောဝင်းကအခုလိုပြောပြခဲ့ပါတယ်ကျွန်တော်တို့နိုင်ငံရေးအကျဉ်းသားတွေရဲ့ယောဂဝေဒနာကိုလူသားစိတ်နဲ့ကုသပေးဖို့ဝေးအရေးပေါ်လို့ဝိုင်းအော်ကြတော့မင်းတို့အမေလင်အိမ်မဟုတ်ဘူးစူပူလို့မရဘူးဒါစူပူတာပဲဖြစ်တယ်လို့ကျွန်တော်တို့ကိုပြောပါတယ်ဒီတော့ကျွန်တော်တို့ကလည်းအော်ခြင်းလို့အော်တာမဟုတ်ဘူးလူနာအသေးအံဖြစ်လို့အော်ရတာလို့ပြောမှလူနာကိုကြည့်ပြီးစေးမှုခေါ်ပေးပါတယ်စေးမှုကလည်းတက်ကြွန်းနားလေသူမဟုတ်ပါဘူးတပတ်ဆယ်ရက်လောက်စေးတင်နှန်းတက်ခဲ့တဲ့ထောင်ဝင်နှန်းမှာစေးမားပေးလို့ဒုက္ခရောက်ရတာတွေလည်းရှိပါတယ်အခြေခံမပိုင်တဲ့စေးတင်နှန်းသားမှုယောဂာနဲ့စေးတက်အောင်မပေးနိုင်ပါဘူးလူနာကဝေဒနာကိုမငြင်းညူအောင်အိပ်ပျော်စေတဲ့စေးတချို့ပေးပါတယ်ဒီစေးတွေကကြာလာတဲ့အခါမှာမအိပ်တော့ဘဲနဲ့နှလုံးကိုထိကိုက်ပြီးယောဂာတဲလာပါတယ်ဒါကြောင့်လဲလာတာမြို့နယ်ကအဖွဲ့ချုပ်လူငယ်ခေါင်းဆောင်ကိုခင်မောင်မြင့်သိဆုံးခဲ့ရတာပါလူနာတယောက်ဆေးရုံထွက်ဖို့ဆိုရင်အချင်းချင်းအလီလီစင်ကဲစင်ကဲတင်ပြပြီးမှဆရာဝန်မှတ်ချက်ချပြီးတာတောင်ထောင်မှာကားမရှိလို့လုံခြုံရေးပေးမဲ့သူမရှိလို့ကြန့်ကြာရတာတွေလည်းအများကြီးပါနိုင်ငံရေးအကျဉ်းသားတွေရဲ့ခံစားမှုကတော့ပူးကလေးကြွက်ကလေးတွေလိုအစမ်းတက်ခံတွေလိုခံစားကြရပါတယ်ဝန်ထမ်းဆေးမှုရဲ့လက်ထဲမှာကံကောင်းရင်အသက်ရှင်မယ်ကံမကောင်းရင်တော့ဖိတ်စင်တိမ်ပါရတဲ့အဖြစ်တွေကလည်းဒုနဲ့ဒီပါနိုင်ငံရေးအကျဉ်းသားကိုတီးတန့်အကျဉ်းသားလို့ပြောင်းလဲခေါ်ဝေါ်တဲ့အာဏာပိုင်တွေကနိုင်ငံရေးအကျဉ်းသားတွေခံစားရတဲ့ယောဂဝေဒနာကိုတောင်စေပညာရှင်ဆရာဝန်ကိုဖိအားပေးပြီးပြောင်းလဲပြောဆိုခိုင်းပါတယ်။ကမ္ဘာ့ချက်ချင်းဒီ ICRC အကျဉ်းထောင်တွေရဲ့ဝန်ကြီးနီးပါးငှက်ဖြားယောဂကိုနိုင်ငံရေးအကျဉ်းသားတွေအတွက်ချမ်းတုံဖြားလို့ပဲဆရာဝန်ကိုရေးခိုင်းပါတယ်။ငှက်ဖြားယောဂလို့ခေါ်ခွင့်မရှိပါဘူး။လူနာတောက်ရတဲ့ဆေးကငှက်ဖြားဆေးပါတနေ့လုံးမှာ15မိနစ်တစ်ချိန်ပဲရေချိုးခွင့်ထုတ်ပေးတဲ့အာနာပိုင်တွေစီကလမ်းလျှောက်ခွင့်တနာရီရဖို့ကျွန်တော်တို့စူပေါင်းတိုက်ပွဲဝင်ခဲ့ရပါတယ်ကိုလက်လှုပ်ရှားခွင့်လမ်းလျှောက်ခွင့်ရတဲ့အခါမှာတဘာဝတရားကိုလဲဆင်းမခံပဲကျွန်တော်တို့တုံ့ပြန်ခဲ့ကြပါတယ်ထောင်ဝင်စာတွေ့ချိန်ကထောင်မှာစိတ်ရှင်လန်းရဆုံးအချိန်ပေမဲ့ထောင်တွင်စိတ်ဆင်းရဲရတဲ့အချိန်ကာလကိုကာမိအောင်မပြုတ်လုံနိုင်ပါဘူးကျွန်တော်အဖေနဲ့အမေကကျွန်တော်ထောင်ဆကြတဲ့အချိန်မှာအသက်80ကျော်ပါပြီအင်းစိန်အချင်းထောင်မှာအဖေနဲ့ထောင်ဝင်စာနှစ်ခါပဲတွေ့လိုက်ရပါတယ်ကလေးမျိုးမော်လိုက်လေးအချင်းထောင်ကိုတော့အဖေရဲ့ထောင်ဝင်စာလိုက်မတွေ့နိုင်တော့ပါဘူးကျွန်တော်အမေပဲလာတွေ့နိုင်ပါတယ်ဒီခကြီးဒီလန်းဘလောက်ပင်ပန်းဆင်းရဲလဲဆိုတာကျွန်တော်တို့သိပါတယ်ထောင်ဝင်စာကနေအမေပြန်သွားရင်လမ်းခရီးချုံးမွေပါမလားအစင်ပြေပါမလားဆိုတဲ့စိုးရိမ်စိတ်ကကျွန်တော်ကိုလောင်မြိုက်နေတော့တာပါထောင်ဝင်စာမှာအမေကိုထီချင်းငါးပါးနဲ့ကတော့ရင်အမေကလိုအင်ဆန္ဒတွေပြေဝပါစီလို့စုပေးတတ်ပါတယ်နတဖြူကရမနတ်သင်းနေတဲ့အမေဘရုံမအင်းကြီးအဖြူလေးပျောက်တဲ့အထိကျွန်တော်ထောင်ဝင်စာကနေကြည်နေချင်တာပါအမေနဲ့ကျွန်တော်ကြားတန်စကားနှစ်ထပ်ကပြီးတွေ့ရလို့အရေပြားတွေတွဲကြနေတဲ့အမေလက်ပိန်ပိန်လေးကိုစုပ်ကင်ဖို့ကျွန်တော်အခွင့်မရခဲ့ပါဘူးနှစ်စိတ်အောင်နေခဲ့ရတဲ့ကျွန်တော်ကို10နှစ်တိတိအမေထောင်ဝင်စာတွေ့ခဲ့ရပါတယ်အမေရဲ့သားအပေါ်ထားတဲ့မေတ္တာနဲ့တတ္တိကိုထောင်ဝင်စာခရီးတွေကမော်ကွန်းထိုးခဲ့မှာပါကျွန်တော်မှတ်မိနေပါသေးတယ်စစ်ထောက်လှမ်းရေးကမတရားဖမ်းဆီးထားတဲ့အကျဉ်းသားတွေကိုလွှတ်ပေးမယ်လို့စစ်အာဏာရှင်တွေတိုင်းသိပြည်သိကြေညာခဲ့တာကို အကျဉ်းဦးစီးဝန်ထမ်းတွေကပါယုံကြည်လို့ကျွန်တော်တို့ကိုအဲ့ဒီနေ့ကထမင်းအောင်ထိုးမပေးပဲခမားတို့လွတ်ရင်ပစ္စည်းတွေလက်ဆောင်ပေးခဲ့လို့တောင်းကြပါသေးတယ်တကယ်ပဲလားလို့ကျွန်တော်တို့ရင်ခုန်လှုပ်ရှားနေတော့မှာပဲမှန်ချေချင်းတန်တွေတချွင်ချွင်ကိုကြားနေရပါတယ်နောက်တော့မှရဲဘက်တွေကိုလှုပ်ပေးလိုက်တာလို့သိရပါတယ်ကျွန်တော်ရဲ့အိမ်အပြန်ခရီးကိုတကားဖွင့်ပေးဖို့အဖေကအိမ်ကစောင့်နေပါတယ်အမေကတော့ပါးကိုကိုယ်တိုင်သွားချုံမယ်ဆိုပြီးတခြားအချင်းကြမိသားစုတွေနဲ့အတူလိုက်လာခဲ့ပါတယ်ကျွန်တော်တို့သားအမိရဲ့အိမ်အပြန်ကိုတကားဖွင့်ပေးဖို့စောင့်ကြိုနေတဲ့အဖေရဲ့ဆန္ဒတွေမပြေဝခဲ့ပါဘူးလေးစားရတဲ့တော်တာရှင်များရှင်ကိုစွန်ဝင်းမိခင်ကြီးဒေါ်မြည်ကြီးနဲ့ကျမတို့အချင်းကြမိသားစုတွေရဲ့အိမ်အပြန်ခရီးမှာချင်းတွင်းမြစ်ကိုအမြန်ရင်နဲ့စုံလာခဲ့ပါတယ်အမြန်ရင်ကိုဒီဇယ်နဲ့မောင်းလာတာမဟုတ်ပါဘူးကျမတို့အချင်းကြမိသားစုမျက်ရည်တွေနဲ့မောင်းလာခဲ့တာပါတော်တာရှင်များမျှဝေခံစားနိုင်ကြပါစေကျေးဇူးတင်ပါတယ်ကျမနှင်းပန်းအိမ်မှာ